ဆရာကြီးဒီလိုပါရှင်ဆရာတို့ပေါ့နော်ဒီ UNFC ကပြီးခဲ့တဲ့10ရက်နေနဲ့ပေါ့နော်17ရက်နေတုန်းကဒါအစည်းအဝေးကျင်းပတယ်ပေါ့နော်အစည်းအဝေးပြီးတဲ့နောက်ပိုင်းမှာရခိုင်ပြည်အမျိုးသားကောင်စီအနေနဲ့ပေါ့နော်ဒါမနေ့ပြန်ကျင်းပမယ်တနင်္ဂနွေလုံးပြစ်ခတ်ရစဲလက်မှတ်ရေးထိုးပွဲမှာပါဝင်လက်မှတ်ရေးထိုးမယ်ဆိုတော့သတင်းမျိုးတွေလည်းထွက်လာတယ်ဆရာကြီးဒါပေမဲ့ဒီနေ့မှာပေါ့ဟိုဆရာတို့ဒါထုတ်ပြန်ကြေညာချက်ထုတ်ပြီးတော့မနေ့ပြန်ပွဲကိုဒါတက်ရောက်မှာမဟုတ်ဘူးဆိုတဲ့အကြောင်းဟိုကြေညာလိုက်တယ်ပေါ့နော်ဒီကြားကာလဆရာတို့အခြေအနေတွေဘယ်လိုများဖြစ်သွားတယ်အနေအထားများလဲလို့ပါရှင်
ဟုတ်ကဲ့အတီးကအကြောင်းရင်းကတော့ဗောဗျာကျွန်တော်တို့တန်းတူရေးနဲ့အလုံးပါဝင်နိုင်တဲ့ခင်ချင်းမရှိလို့ပဲဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့မနေ့ဖက်ပြည်ပဲ NCA လက်မှတ်ရေးထိုးပွဲခန်းထဲမှာပါဝင်တက်ရောက်နိုင်ခြင်းမရှိတော့တဲ့အကြောင်းကိုအများပြည်သူနဲ့မမိတ်တွေသိရှိနိုင်ဖို့အသိပေးထုတ်ပြန်ခြင်းဖြစ်ပါတယ
်အခုဆိုရင်ပေါ့နော်ဆရာအလုံးကဒါ UNSC အဖွဲ့နှစ်ဖွဲ့ကွဲသွားသလားဆိုတဲ့သဘောမျိုးတွေလည်းမြင်နေကြတာမျိုးရှိတယ်ဆရာတို့ဒီလက်မှတ်ထိုးရေးအတွက်ပေါ့နော်ဟိုအတူတကွလှုပ်ဆောင်ခဲ့တဲ့အနေအထားတွေကနေပြီးတော့အခုထိုးတဲ့အဖွဲ့တွေကထိုးပြီးတော့မထိုးတဲ့အဖွဲ့တွေကကြံ့နေတယ်ပေါ့နော်ဒီလိုအမြင်သဘောထားကွဲလွဲမှုတွေကဘာကြောင့်များဟိုဖြစ်သွားတဲ့အနေအထားများလဲရှင်
တဘောထားကတော့ဗာလဲဆိုတော့ကျွန်တော်တို့အတူတကွာကြီးနိုင်လာခဲ့ကြတာအကုန်လုံးကတော့ရိုးရှင်းရှင်းလေးပါပဲဥသိသိဆိုရလက်ထက်ပြီးသွားပြီးတိုင်ကျွန်တော်တို့ energy ဆိုရလက်ထက်ရောက်လာတယ်အဲဒီကကြံခဲ့တဲ့မပြည့်ပြည့်တဲ့ချက်တွေကိုကျွန်တော်တို့ပြန်လည်ပြီးတော့မှကြီးနိုင်ပြီးဖြေရှာဖို့ကြိုးစားတယ် DPN ကိုစုဖွဲ့ပြီးမှအဆိုပြုချက်ကိုကျန်တဲ့ကျွန်တော်တို့ဒီ NCA လမ်းကြောင်းပေါ်မှာပဲဆက်လက်ကြိုးပမ်းတယ်အဲဒီထိစိုးမှုထဲမှာဖက်ဒရယ်ဒီမိုကရေစီဆိုတဲ့ကိစ္စကအဓိကဖြစ်တယ်ဒါပေမဲ့အဲ့ဒါနဲ့ထိစိုးနေတာကိုကျွန်တော်တို့က DPNPC အစ်မဆက်သွားလို့မရတဲ့ခါကျတော့နှစ်ဖက်ထိပ်တီးကောင်းဆောင်တွေတွေ့ဆုံပြီးမှဖြေချဖို့အတွက်အဆိုပြုတယ်နှစ်ဖက်စလုံးကလည်းလက်ခံတော့နောက်ကိုကြိုးပမ်းခဲ့တယ်ကြိုးပမ်းနေတဲ့အချိန်မှာပဲနောက်ကျွန်တော်တို့ကဒီလိုမျိုးဖြစ်လာတယ်ပေါ့လေအဓိကတော့ဗာလဲဆိုတော့ NCA လက်မှတ်ရေးထိုးဖို့ညွှန်ကြိုတင်တတိပြုရမယ်ဆိုတော့ခြေကန်အောက်မှာကျွန်တော်တို့တိုင်းရဲ့အတိကတာဝန်ရှိတဲ့ကောင်းဆောင်ပိုင်းတွေကြားမှာတွေ့ဆုံနိုင်မယ်လို့အဲ့လိုသဘောထားရှိတဲ့ပုံမှာနှစ်ဖက်တတိကောင်းဆောင်တွေတွေ့ဆုံပြီးတော့မှအဖြေချနိုင်တဲ့အနေအထားလည်းမရှိခဲ့ဘူး။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့အဖွဲ့ထဲကနှစ်ဖွဲ့ကတော့ပါဝင်လက်မှတ်ရေးထိုးဖို့အတွက်သဘောတူထားပြီးဖြစ်တဲ့ပုံမှာနောက်ဆက်တွေ့လည်းပဲကျွန်တော်တို့ဆောင်ရွက်တဲ့အခါဒီလမ်းကြောင်းပေါ်မှာပဲ NCA လမ်းကြောင်းပေါ်မှာပဲဆက်သွားဖို့ရှိတဲ့အတွက်အားလုံးအဆင်ပြေအောင်လို့ကျွန်တော်တို့နောက်ဆုံးအချိန်ထိကိုတော့အဖြေရှာခဲ့ရပေါ့လေဖြေရှာတဲ့အခါမှာမနေ့တနေ့ကပေါ့နော်ကျွန်တော်တို့ကြိုးပမ်းမှုရှိခဲ့ပါတယ်ဆိုရဘက်ကိုကျွန်တော်တို့ကန့်လန့်တယ်ဆိုရဆိုရဘက်ကလည်းပဲကျွန်တော်တို့ညီညွတ်ရေးကော်မရှင်အဖွဲ့ဝင်ဦးနိုင်ငံလင်းကိုဒီဘက်ကိုကျွန်တော်တို့ရဲ့ UNFC ကောင်စီအစည်းအဝေးကာလအတွင်းမှာပဲဆွေးလွှတ်ပြီးတော့မှတိုက်ရိုက်ကျွန်တော်တို့ညှိနှိုင်းဆွေးနွေးအဖြေရှာပါတယ်နောက်ဆုံးအချိန်နေပါပဲပေါ့နော်တန်းတူရေးသူအခြေခံနဲ့အလုပ်ပါဝင်နိုင်တဲ့အခင်းကျင်းကိုအခင်းကျင်းကိုမဖန်တီးနိုင်ဘူးပေါ့ဗျာအဲဒါကြောင့်မနေ့ကဖွဲ့စည်းနှစ်ဖွဲ့ကလက်မရေးထိုးတဲ့အခင်းကျင်းမှာတော့ကျန်တဲ့ဖွဲ့ဝင်တွေပါဝင်နိုင်တဲ့အနေအထားမရှိဘူးဖြစ်သွားပါတယ
်ဒီတန်းတူရေးဆိုတာပေါ့နော်ဘာလို့ဆိုလိုတာများလဲရှင
်ဟုတ်ကဲ့အဓိကကတော့ဒီတန်းတူရေးတွေမရှိဘူးဆိုတာကတော့ပေါ့ဗျာဒီအဖွဲ့စည်းတွေကြားထဲမှာ NCA စာချုပ်ကိုပဲလက်မရေးထိုးရမှာဖြစ်တယ်ပေါ့နော်တန်းတူရေးတွေတချို့ဖွဲ့ကအဲ့ဒီ NCA ပေါ်မှာပဲထိုးလိုက်ရင်ပြီးတယ်တချို့ဖွဲ့ကတော့ condition နဲ့ထိုးရမယ်ပေါ့နော်ကျူတင်သက်မှတ်ချက်တွေအဲ့လိုမျိုးရှိလာတယ်ဆိုရင်ကျွန်တော်တို့ ANC အနေနဲ့ကတော့အဲ့ဒီကျူတင်သက်မှတ်ချက်ပုံမှာလက်ခံနိုင်ခြင်းမရှိဘူးပေါ့လေဆိုတော့အဲ့ဒီပုံမှာတော့ကျွန်တော်တို့လိုက်ပါနိုင်ခြင်းမရှိပါဘူ
းရဒီနေထိုင်ရဒါလက်မှတ်ရေးထိုးဖို့အတွက်ပေါ့နော်ဟိုကျူတင်သက်မှတ်ချက်ဆိုတာမျိုးအစိုးရဘက်ကဟိုထုတ်ပြန်လာတာမျိုးတွေများရှိရအနေထားမျိုးလားဘယ်လိုများပြောနိုင်မလဲရှင
်ဟုတ်ပါတယ်အဲ့ဒါပါပဲအဓိကတော့ကျွန်တော်တို့ဒါကိုလည်းပဲဒီအခြေလေးညှိနှိုင်းနိုင်တဲ့အနေထားလည်းမရှိခဲ့ဘူးပေါ့လေအဲ့ဒါကြောင့်ကျွန်တော်တို့အဓိကတော့ Federal Democracy ဆိုတဲ့ဝါဟာရကိုကျွန်တော်တို့ဘယ်လိုနော်နီးလန့်ချပြီးတည်ပြနိုင်မလဲပြီးတော့နီးလန့်ချတယ်ဒါပေမဲ့အဲ့ဒီခင်းချင်းကိုလည်းကျွန်တော်တို့မရောက်နိုင်ခဲ့ဘူးပေါ့လေ။ဒါကြောင့်လည်းကျွန်တော်အားလုံးပါဝင်လိုက်ပါနိုင်တဲ့အခင်းချင်းကိုမဖန်တီးနိုင်ခဲ့ဘူးပေါ့လေ။အဲ့ဒီအနေထားကိုရောက်သွားပါတယ
်။ဖွဲ့စည်းတွေစုပေါင်းပြီးတော့လက်မှတ်ရေးထိုးကြဖို့ဆိုပြီးတော့တိုင်းသားတွေဘက်ကကြိုးပမ်းတာမျိုးရှိရဲ့ဆရာရဲ့။ဒီအနေထားတွေကနောက်ပိုင်းမှာဆိုရင်ဒါတဖွဲ့ချင်းစီအလိုက်ပေါ့နော်။ဟိုလက်မှတ်ရေးထိုးမှုတွေပဲဖြစ်လာနိုင်မလား။ဆရာတို့ဒီအခြေအနေတွေကိုဘယ်လိုမျိုးများသုံးသပ်မိပါလဲရှင်
။ဟုတ်ကဲ့အဲ့ဒါတော့မပြောတတ်ပါဘူးအဲ့ဒါတော့ကျွန်တော်ကတော့အစိုးရတက်မတော်ဘက်မှပုံမှန်မူတည်တွေလို့ပဲမြင်ပါတယ
်မွန်ပြည်တပ်ပါတီနဲ့လာဟုဒီမိုကရက်တစ်ပါတီတို့ပေါ့နော်လက်မှတ်ရေးထိုးပြီးရဲ့နောက်ပိုင်းမှာ UNFC အနေနဲ့ဟိုအဖွဲ့ဝင်အဖွဲ့အစည်းတွေပေါ့နော်အရေးအတွက်တွေရော့ကြသွားမလားဆိုတော့ဟိုစိုးရင်ချက်တွေလည်းရှိနေတယ်ဒါတွေနဲ့ပတ်သက်ပြီးတော့ဟိုဆရာတို့ဘယ်လိုများပြောနိုင်မလဲလို့ပါရှင်
ကျွန်တော်တို့ UNFC အနေနဲ့ကကြတော့ဒီကောက်စီစည်းဝေးကျင်းပနေစဉ်ဖြစ်တယ်ဒီလက်မရေးထိုးခွဲအစီအစဉ်ရှိနေတဲ့အတွက်ကျွန်တော်တို့ယာယီရက်ဆိုင်ထားပါတယ်ဒီခုနပြောတဲ့ချက်ကတော့ကျွန်တော်တို့ကောက်စီစည်းဝေးပြန်လည်စတင်တဲ့အခါမှာဆွေးနွေးသွားမယ့်အချက်ဖြစ်ပါတယ်ပြီးနောက်တစ်ခုကတော့ UNFC မှာเนาะတခြားသောလုပ်ငန်းစဉ်တွေလည်းရှိပါတယ် UNFC ဖြစ်တည်မှုဟာ NCA ပေါ်မှာလက်မရေးထိုးခြင်းမရေးထိုးခြင်းနဲ့အဓိကမူတည်နေခြင်းမဟုတ်ပါ Federal Democracy ပြည်ထောင်စုအနေနဲ့တည်ဆောက်ဖို့ဆိုတဲ့ event ချက်ကြီးတွေလည်းရှိပါတယ် ဒီဥစ္စာဘယ်လိုဆောင်ရွက်မလဲဆိုတဲ့လုပ်ငန်းစဉ်များလည်းရှိပါတယ်။ SC လက်မှတ်ရေးထိုးခြင်းကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာတို့ UNSC ရဲ့လုပ်ငန်းစဉ်များထဲကတစ်ခုဖြစ်ပါတယ်။အဲဒါကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဒီလိုဖြစ်သွားတဲ့အတွက်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်လက်ဆောင်ရွက်တဲ့အခါမှာကျွန်တော်တို့ပြန်လည်သုံးသပ်မှုတွေရှိမယ်။အဲဒါကိုဆက်ပြီးတော့မှဖြစ်ထွန်းလာတဲ့နောက်ဆုံးအချိန်လေးရက်တွေပေါ်မှာသုံးသပ်ပြီးမှဆက်လက်ဆောင်ရွက်သွားမယ်အချက်အနေနဲ့ပဲကျွန်တော်တို့မှတ်ယူထားပါတယ်။
ဆရာအခုလိုအချိန်ပေးပြီးဖြေပေးရအရဖေကျေးဇူးတင်ပါတယ်ရှင်။